Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဟူပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားပိုင်ဖြစ်သွင်းထားတဲ့ Crimea ကျွန်းဆွယ်မှာလေယောင်းရန်ကာဝေးမစ်ဆိုင်းတုံးတွေထပ်မံပို့ဆောင်မယ့်အကြောင်းရုရှားစစ်တပ်ကပြောလိုက်ပါတယ်။ရုရှားရဲ့ထူးဆန်းစစ်ဆေးမှုကို American သမ္မတ Donald Trump ကမဖယ်ရှားနိုင်အောင်တားမြစ်မဲ့ဥပဒေပုံချမ်းကိုကန့်ကွက်ကောင်းကန့်ကွက်မယ့်အကြောင်းထက်လွတ်တော်လူများစုကောင်းဆောင်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့အခုလ25ရက်ကတနင်္သာရီတိုင်းတဝဲကမ်းရိုးတန်းမှာ Rohingya Muslim 60ကျော်လိုက်ပါလာတဲ့ဆက်လီဒဇင်းကိုတွေ့ခဲ့လို့စစ်ဆေးမေးမြန်းပြီးနေရက်ကိုပြန်ပို့လိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။
အကျဉ်းတော်ရတော့ပြပူပေါင်းဆောင်ရတယ်လေဒီခံကြည့်နေမဲ့ကိုပြန်ပို့ရတာကြာလို့ရှိရင်လမ်းမစားဖို့တော့ဖို့လို့အဲ့ဒါတွေအတွက်ကိုကျွန်တော်တို့ဘက်ကနေပြီးတော့မှတက်တာ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်အောင်စုဒုဝန်ကြီးဦးစိုးအောင်ပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်သတင်းရယူနေတဲ့ VOA ဝိုင်းတော်သားတဦးနဲ့ဆက်သွယ်မေးမြန်းခြင်းနဲ့အတူ American သမ္မတ Donald Trump နဲ့တရုတ်သမ္မတအစီချင်းပိန်တို့ဟာကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်လို့ G20 ဆက်မှုစိတ်ထိပ်သီးညီလာခံပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးကြဖို့ရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ရုရှားနိုင်ငံဖြစ်သွင်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်မှာလေကြောင်းရန်ကာဝေးစနစ်တွင်နောက်ထပ်မစ်ဆိုင်းတုံးတွေထပ်မံပို့ဆောင်သွားမှာဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ပင်လယ်နက်ဒေသမှာယူကရိန်းသင်္ဘော၃၀နဲ့သင်္ဘောသားတွေကိုတနင်္လာနေ့ကရုရှားတပ်ဖွဲ့တွေထိန်းသိမ်းလိုက်ပြီးတဲ့နောက်အခြေတင်ပြဿနာဖြစ်နေချိန်မှာပဲရုရှားရဲ့ကြီးညာချက်ထွက်ပေါ်လာတာပါ။ယူကရိန်းရဲ့တပ်ကစစ်သင်္ဘောတွေကိုပြင်ဆင်နေရင်းဖက်စစ်ခံခဲ့ရတဲ့သင်္ဘောသားတွေဟာရုရှားရဲ့ပိုင်နဲ့တည်းတရားဝင်ဝင်ရောက်လာခဲ့ကြပြီးနေကြောင်တပ်ဖွဲ့တွေရဲ့သတိပေးချက်ကိုလည်းနားမထောင်ခဲ့ဘူးလို့ရုရှားကဆွဆွထားပါတယ်။ယူကရိန်းနိုင်ငံကတော့ရုရှားရဲ့ဆွဆွချက်ကိုငြင်းဆန်ထားတာပါ။ဖမ်းဆီးထားတဲ့သင်္ဘောသား24ယောက်ထဲက12ယောက်ကိုတော့နှစ်လထိန်းသိမ်းထားဖို့လေခရိုင်းမီးယားဒေသကတရားရုံးတစ်ခုကမနေ့တုန်းကပဲစင်ချက်ချခဲ့ပါတယ်။ကြံသင်္ဘောသားတွေကိုတော့ဒီနေ့ရုံးထုတ်ဖို့လည်းစီစဉ်ထားတာပါ။ယူကရိန်းကတော့ဖမ်းဆီးမှုကိုတုံ့ပြန်တဲ့အနေနဲ့နေဆက်ဒေသတချို့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ရုရှားပေါ်နောက်ထပ်ပိတ်ဆို့တန်းခတ်အရေးယူမှုတွေချမှတ်ဖို့တိုက်တွန်းတဲ့ဥရောပနိုင်ငံအရေးတွေလည်းတိုးလာနေပါတယ်။ယူကရိန်းသမ္မတပထရိုပိုရိုရှန်ကိုကတော့ရုရှားနိုင်ငံကရန်လိုမှုတွေကြီးထွားလာနေချိန်မှာစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့အတွက်ကာကွယ်နိုင်စွမ်းခိုင်မာအားကောင်းလာအောင်အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ယူကရိန်းသမ္မတတွေနဲ့သင်္ဘောတွေကိုချက်ချင်းပြန်လွှတ်ပေးဖို့လည်းယူကရိန်းသမ္မတကတောင်းဆိုထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းကစစ်အုပ်ချုပ်ရေးကြီးညာတဲ့အပေါ်စိုးရိမ်ကြောင်ပြောဆိုခဲ့တယ်လို့ယူကရိန်းရဲ့အစီအချင်းမဲ့လွှတ်ရက်ကိုဟန်တာဖို့ဂျာမနီနိုင်ငံကတိုက်တွန်းလိုက်မယ်လို့မျှော်လင့်နေကြောင်းလည်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကိုပြောဆိုထားပါတယ်။
American ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mississippi ရဲ့အထက်လွှတ်တော်အမတ်နေရာအတွက်အကျိတ်နဲ့ရှင်မြန်ခဲ့တာမှာ Republican ကိုယ်စားလှယ် Cindy Haynesmith ကအနိုင်ရသွားပါတယ်။ Haynesmith ကမဲရက်လက်54ရာခိုင်နှုန်းနဲ့ Democrat ကိုယ်စားလှယ် Mike Espio အင်္ဂါနေ့ကအနိုင်ရသွားတာပါ။တရားမွဲဟာ Conservative တို့ရဲ့ Santam Poe ကိုအနိုင်ရလိုက်တဲ့ပွဲဖြစ်ပြီးအဲ့ဒီ Santam Poe ကို Washington ကိုယူဆောင်သွားမယ်လို့သူ့ကိုထောက်ခံသူတွေက Haynesmith ကသတိပေးပြောဆိုသွားတာပါ။ဒီရွေးကောက်ပွဲက2018လွတ်တော်ရွေးကောက်ပွဲရဲ့နောက်ဆုံးပွဲပါ။ဒါပေမဲ့လာမယ့် January လမှာလွတ်တော်စီဝရေပြန်ဆိုင်ရင်တော့အထက်လွတ်တော်နေရာအများစုအတွက် Republican တို့က53နေရာနဲ့အများစုထိန်းချုပ်ထားမှဖြစ်ပြီး Democrat တို့ကတော့အမှတ်နေရာ49နေရာမှအနိုင်ရထားတာပါလက်ရှိမှာတော့အထက်လွတ်တော်မှာ Democrat တို့က49နေရာနဲ့ Republican တို့က53နေရာအတီးတီးရှိနေတာပါအောက်လွတ်တော်နေရာအများစုကိုတော့ရှစ်နှစ်အတွင်းပထမဆုံးအနေနဲ့ Democrat တို့ကထိန်းချုပ်လိုက်ပါတယ်နိုဝင်ဘာလ6ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာ Democrat တို့ကအမှတ်နေရာ38နေရာအနိုင်ရခဲ့တာဖြစ်ပြီးရလတ်ထွက်မလာသေးတဲ့အခြေအနေဖြစ်နေတဲ့အမှတ်နေရာ2နေရာကျန်နေပါသေးတယ်အခုအနိုင်ရလိုက်တဲ့ Haynesmith ဟာကျမရေးကြောင်ရထူးကအနားယူသွားတဲ့ Ted Cohen ရဲ့လက်ကျန်တက်တန်း2နှစ်အတွက်တာဝန်ထမ်းဆောင်ရမှာပါ2020ရောက်ရင်တော့ဒီနေရာအတွက်တစ်ခါပြန်ပြီးတော့ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်
။ American Motor ကလုပ်ငန်းကြီးတစ်ခုဖြစ်တဲ့ General Motors GM ကမြောက်အမေရိကတိုက်မှာရှိတဲ့စစ်အင်တော်များကိုပိတ်ပစ်ပြီးအလုပ်သမား14,000လောက်ကိုအလုပ်ပြုတ်မဲ့ကြောင်းကြေညာလိုက်ပြီးနောက်တစ်ရက်မှာပဲအစိုးရကကုမ္ပဏီကိုပေးရနေတဲ့ထောက်ပံ့တွေဖြတ်တောက်ဖို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်ပါတယ်။လက်စစ်ကထောက်လုပ်မှုပါဝင် GM ကုမ္ပဏီကိုပေးနေတဲ့ထောက်ပံ့တွေအားလုံးကိုဖြတ်တောက်ဖို့စဉ်းစားနေတဲ့အကြောင်းသမ္မတက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။သမ္မတကမနေ့တုန်းကမှတ်ချက်ပေးလိုက်ပြီးနောက်မှာပဲကုမ္ပဏီရဲ့ share ဈေးတွေလည်း 3.5 ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ GM ရဲ့တရားဝင်ကြေညာချက်မှာတော့ကုမ္ပဏီတစ်ခုလုံးပြည်ဝင်ပြောင်းလဲအစီအစဉ်ဒစိတစ်ပိုင်းအဖြစ်လက်စစ်ကထောက်လုပ်မှုမှာဦးစားပေးရင်းနှီးမြှုပ်နှံမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။လက်စစ်ကဝယ်ယူသူကိုအမေရိကန်ပြည်ထောင်စုဘုဆွေက$9,500အခွန်တက်တာဝင်ပေးထားပါတယ်။ကားလုပ်ငန်းရဲ့အနေနဲ့ကတော့သတ်မှတ်ချက်နဲ့ကန့်ညီတဲ့လက်စစ်ကနှစ်သိန်းကျော်ရောင်းချနိုင်မှအခွန်တက်တာဝင်ပေးဖို့လည်းကန့်တက်ထားတာပါ။ကန့်တက်ချက်ကိုရုပ်သိမ်းပေးဖို့ကားထုတ်လွှင့်ရေးလုပ်ငန်းတွေကကွန်ကရစ်လုပ်ကမှာအပြင်းထန်စီးရုံနေတဲ့အချိန်မှာပဲ GM ကုမ္ပဏီကဒီနှစ်မကုန်ပင်မှာပဲသတ်မှတ်ချက်ပြစ်မိဖို့လည်းရည်မှန်းထားတာဖြစ်ပါတယ်
။အထူးဆောင်ဆိုင်ရင်မူရောဘတ်မူလာကိုသမ္မတဒေါ်နယ်ထရမ့်ကအလုပ်ကထုတ်မပြစ်နိုင်အောင်ဟန်တာမဲ့မူကြံကိုသူ့အနေနဲ့ဟန်တာရာမျိုးလှုပ်ကောင်းလုပ်မယ်လို့ Republican အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကပြောပါတယ်။အဲ့ဒီမူကြံကိုမဲခွဲအတည်ပြုရတဲ့အတွက် Democrat တွေနဲ့ Republican တွေရောပါဝင်နေတဲ့ကြိုးပမ်းချက်တွေဟာပြဿနာကိုလိုက်ရှာနေတာဖြစ်တယ်လို့သတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုခဲ့တာပါ။ရောဘတ်မူလာကိုသမ္မတထရမ့်ကအလုပ်ဖျက်ပစ်မှာမဟုတ်သလိုဒီနှစ်အတွင်းလွှတ်တော်အနေနဲ့အပြစ်သက်လုပ်ကင်စရာတွေအတော်များများရှိနေတဲ့အတွက်မေမေရရရလာတဲ့ထွက်လာမှာမဟုတ်တဲ့ကိစ္စနဲ့အချိန်ကုန်ခံမှာမဟုတ်ဘူးလို့ Mitch McConnell ကပြောပါတယ်။အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်လည်းဖြစ်ရာဒူးကအနားယူရမယ့် Arizona ပြည်နယ် Republican အမတ် Jeff Flake ကတော့မူလာကိုအလုပ်မဖြုတ်နိုင်အောင်ပြဋ္ဌာန်းထားတဲ့အဲ့ဒီမူကြမ်းကိုလွှတ်တော်တစ်ခုလုံးမှာမဲခွဲအတည်ပြုနိုင်ရေးအတွက် McConnell ကခွင့်မပြုဘူးဆိုရင်သမ္မတ Trump ကရွေးချယ်ထားတဲ့တရားသူကြီးကိုထောက်ခံမှုမပေးဘဲကန့်ကွက်သွားမယ်လို့ချိန်ချောက်ပြောဆိုထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1863ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နီကာရာဂွားနိုင်ငံမှာဆန္ဒပြသူတွေထိခိုက်ဒေကျတဲ့အထိနှိမ်နင်းမှုတွေနဲ့ဆက်နွယ်တယ်ဆိုပြီးသမ္မတကတော်လည်းဖြစ်ဒုတိယသမ္မတလည်းဖြစ်တဲ့ရိုဇာရီယိုမိုရဲလိုအပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။ဆန္ဒပြသူတွေကိုတိုးထွက်တန်ရုံနှိမ်နင်းမှုတွေအပြစ်မဲ့နီကာရာဂွားပြည်သူယာနဲ့ချီသေးကြပြီးတိုက်ပစ်စည်းဝါးကိုဖျက်ဆီးခဲ့တဲ့အချင်းပြက်ချက်ဆမှုတွေအတွက်သမ္မတဒန်နီယယ်အော်တေဂါအစိုးရမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့အကြောင်းလဲဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကမနေ့ကတံခတ်မှုတွေကိုကြေညာရမှာပြောဆိုလိုက်တာပါ။နီကာရာဂွားသမ္မတရဲ့အမျိုးသားလူညွန့်ရေးအကြံပေးနက်စတာမွန်ကာရာကိုလည်းအမေရိကန်ကပိတ်ဆို့တံခတ်အရေးယူခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းတွေအနေနဲ့တံခတ်ခံရတဲ့စီးပွားမှာပါဝင်သူတွေနဲ့စီးပွားပတ်သက်လုပ်ကိုင်ခွင့်ရှိမှာမဟုတ်သလိုတံခတ်ခံရသူတွေအမေရိကန်မှာပိုင်ဆိုင်မှုတွေရှိရဆိုရင်လည်းထိန်းချုပ်ခံရမှာပါ။နီကာရာဂွားနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအပြင်းအထန်နှိမ်နင်းမှုတွေကြောင့် AP လက်ကဆက်လို့တည်ဆုံးသူ300ကျော်ထိရှိတဲ့အကြောင်းလူခွင့်ရေးဖွဲ့တွေကလည်းပြောဆိုထားကြပါတယ်။အစိုးရကတော့တည်ဆုံးသူအနည်းချင်းသာရှိတဲ့အကြောင်းပြောဆိုထားကြတာပါ။တိုက်ခိုက်နေကတော့အာနာရှင်အောင်အနက်စတစီယိုဆိုမိုဇာကို1989ခုနှစ်ကရာလူကဖယ်ရှားပြီးအာနာရလာခဲ့တဲ့သမရအိုတေဂါကိုလည်းအာနာရှင်ဖြစ်လာနေတဲ့အကြောင်းပြောဆိုထားကြပါတယ်။တိုက်ခိုက်နေကရွေးကောက်ပွဲတွေအချိန်ဆော့ပြီးကျင်းပဖို့တောင်းဆိုချက်ကိုတော့သမရကလက်မခံပဲပယ်ချထားပါတယ်။
မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကြားဆက်သွယ်ထားတဲ့ရထားလမ်းကိုပြန်ပြီးတော့ချိတ်ဆက်အသုံးပြုနိုင်ရေးအထောက်အကူဖြစ်မဲ့လိလာဆန်စေမှုတွေလုပ်ဖို့မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုလွှင့်ငင်းခွင့်ပြုရေးတောင်ကိုရီးယားရဲ့မြစ်တာရကန်ချက်ကိုအမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။အဲ့ဒီတန်ခါပိတ်ဆို့မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတာပါ။နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆွေးနွေးပွဲတွေအဆင်မပြေဖြစ်နေချိန်မှာပဲဒီလိုရထွက်ပေါ်လာတာပါ။ကွင်းစင်လိလာမဲ့အဖွဲ့ကတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်ပြီးအဆိုပြုထားတဲ့ရထားလမ်းလုံငန်းတော်မှာပါဝင်မှုလို့တန်တမာအတိုင်းဝိုင်းက VOA ကိုရီးယားဌာနကိုပြောပါရယ်။တန်ခါပိတ်ဆို့မှုမှာပါဝင်နေတဲ့ကုန်ပစ္စည်းတွေကိုပို့ဆောင်တာရောင်းချတာတွေလုပ်ချင်နေဆိုရင်အဲ့ဒီတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှသာဖြစ်လိမ့်မယ်လို့အဲ့ဒီသတင်းရင်းမြစ်ကဆိုပါရယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာတန်ခါပိတ်ဆို့မှုတွေကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်ရထားလမ်းပြန်ပြီးတော့ချိတ်ဆက်အသုံးပြုဖို့တောင်နဲ့မြောက်ကိုရီးယားနိုင်ငံတို့ပူးပေါင်းပြီးတော့ဆန်စစ်လေ့လာမှုတွေလုပ်နိုင်တော့မှာဖြစ်ပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီက2019ခုနှစ်မှာပြင်ထန်တဲ့တန်ခါပိတ်ဆို့မှုတွေချမှတ်ခဲ့တာဖြစ်ပါရယ်။
ဂျာဗာပင်လယ်ပြင်နဲ့ပြီးခဲ့တဲ့လတည်းတုန်းကပြတ်ကျသွားတဲ့အင်ဒိုနီးရှားခီးစရင်လေယာဉ်မှာအန်ဒီယန်ကင်းအောင်တက်ဆင်ထားတဲ့အလိုလျောက်စနစ်ကြောင့်လေယာဉ်အချင်းချင်းအောက်ဆိုင်ထိုးကျခဲ့ရမှာလေယာဉ်မှုကထိချုပ်ဖို့ကြိုးစားပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိထားပါတယ်။ Lion Air လေကြောင်းလိုင်းက Boeing 737 MAX 8အမျိုးအစားဂျက်လေယာဉ်ဟာအောက်တိုဘာ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးအနားမှာရှိတဲ့ဘန်ဂါပလက်တွန်ကျွန်းကိုပြန်တမ်းပြီးမို့ထွက်ခွာပြီးတိတ်မချခင်မှာပဲပြစ်ကြရာကလေးမမလိုက်ပါသွားသူခီးတဲ့189ယောက်နဲ့ဝန်ထမ်းတွေအားလုံးသေဆုံးသွားခဲ့တာပါ။စုံစမ်းစစ်ဆေးအစီရင်ခံစာကတွေ့ရှိချက်တွေကိုတော့ပြစ်ကြပြီးရပိုင်းတွင်ပြန်လည်ဆယ်ယူနိုင်ခဲ့တဲ့လေးရင်ပြန်တမ်းမှုမှတ်တမ်းတင်ခရိယာကအချက်လက်တွေပေါ်မှာအခြေခံထားပါတယ်။လေးမှုတွေရဲ့စက္ကန့်တွေကအတန်နဲ့မှတ်တမ်းတင်ခရိယာကိုတော့ပြန်ရှာလို့မရသေးပါဘူး။အင်ဒိုနီးရှားနိုင်ငံတည်ယူဖို့ဆောင်ရေးဘေကင်းလုံခြုံမှုဆိုင်ရာကော်မတီနဲ့အတူစုံစမ်းစစ်ဆေးနေသူတွေကတော့ဘိုးရင်ကုမ္ပဏီရဲ့လေးရင်အမျိုးအစားတွေဟာအမြင့်ပိုင်းမှာပြန်တန်းတဲ့အခါလေးရင်ကိုယ်တွေကအာယုံခံတိုက်တာတဲ့ခရိယာတွေကအချက်လက်အမှားတွေပြဖို့ရာကနေလေးရင်ကိုဆက်တက်လို့မရတဲ့အခြေအနေမျိုးနဲ့ကြုံခဲ့ရတာဖြစ်နေတယ်ဆိုတဲ့အယူအဆကိုစုံစမ်းစစ်ဆေးနေကြပါတယ်။လေးရင်ပြစ်ချမှုပြစ်ခဲ့ပြီးတဲ့နောက်မှာပဲအစ်မြင့်ထားတဲ့ဘိုးရင် 737 MAX 8လေးရင်တွေမှာအလိုလျောက်စနစ်တက်ဆင်ထားတာကိုကြိုတင်အတည်ပြုထားပြောဆိုတာမျိုးမရှိဘူးလို့လေလေးရင်မှုတွေကစောကတည်းပြောဆိုနေကြပါတယ်ပြစ်ချသွားတဲ့လေယာဉ်ဟာနောက်ဆုံးခီးစဉ်မတိုင်ခင်တည့်ရက်မှာလဲဘာလီအပန်းဖြေကျွန်းကနေဂျကာတာမြို့တော်ကိုပြန်တန်းစင်မှာအလားတူပြဿနာမျိုးနဲ့ကြုံခဲ့ရဘူးပါတယ်လေယာဉ်ဟာပြန်တန်းမှုမတင့်တော်တဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကအခုပြစ်ချမှုဖြစ်ခဲ့ပြီးရနောက်မှာပဲသတိပေးပြောဆိုထားကြပါတယ်
ကလင်းငယ်ရိကြိုက်ကြတဲ့နာမည်ကြီး SpongeBob SquarePants ကတုံးစလန်တွေကိုဖန်နေခဲ့သူ Stephen Hillberg ဟာအာယုံကြောတွေအာနေပြီးခန္ဓာကိုယ်လှုပ်ရှားမှုတွေဆုပ်ယုပ်တဲ့ Luke Garrett လို့ခေါ်တဲ့ယောဂါနဲ့ Los Angeles မြို့မှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်59နှစ်ပဲရှိပါသေးတယ်။ Hillberg ဟာကျောင်းဆရာလုပ်ခဲ့ဖို့ပြီးသူဝါသနာပါတဲ့အနဝါစီဘွားဗေဒအနည်းပညာကိုအသုံးပြုပြီးတော့ Bikini Bottom လို့နာမည်ပေးထားတဲ့ထူးဆန်းတဲ့မြောက်ကဘာဇလန်တစ်ပုဒ်ကိုဖန်တီးခဲ့ပါတယ်။ဒီမြောက်ကဘာမှာတော့ကလေးဆာမီအဖြစ်ကင်းတဲ့အဝါရောင်ပကံဆေးဖော်ရုံပုံစံရှိပြီးပေါင်းမီတိုနဲ့နက်တိုင်ဝတ်ထားတဲ့ SpongeBob ဆိုတဲ့အဓိကဇာတ်ကောင်ကိုဖန်တီးထားတာပါ။နိုင်ငံပေါင်း60ကျော်မှပြသတဲ့ Hillenburg ရဲ့ဒီ SpongeBob ကာတွန်းဇာတ်လမ်းတွေကိုတော့ရုပ်ရှင်အဖြစ်နဲ့ရောနာမည်ကြီး Broadway ပြဿတွေမှာဖျော်ဖြေနေတာဖြစ်ပါတယ
်။ဘုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့အတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။အခုလ25ရက်ကတနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစ်စင်းကိုတွေ့ရှိခဲ့လို့စစ်ဆေးမေးမြန်းပြီးတဲ့နောက်နေရက်ကိုပြန်ပို့လိုက်တယ်လို့အာဏာပိုင်တွေကပြောပါရယ်။ဒီကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကအတင်းပေးပို့ထားပါရယ်ရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတနင်္လာတိုင်းဒဝဲကမ်းရိုးတန်းလောင်းလုံမြို့နယ်လောင်းလုံပုတ်ကျွန်းနဲ့မမကန်ကျွန်းကြမှာတမရရေကဖမ်းဆီးမိပြီးထင်းထင်းထားတဲ့ဆက်လီဘော်ကအမျိုးသား28ဦးအမျိုးသမီး33ဦးနဲ့ကလေး32ဦးတို့ကိုသူတို့နေရက်ကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။ဖမ်းဆီးရမိပြီးလောင်းလုံမြို့နယ်ဆန်လန်ကမ်းကြီးမှာထင်းထင်းထားပြီးစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။နောက်နေ့မှာတမရရေနဲ့သူတို့မူလနေထိုင်ရာနေရာတွေကိုပြန်လည်ပို့ဆောင်ပေးလိုက်တာဖြစ်ပါတယ်။ပြန်လည်ပို့ဆောင်ပေးတဲ့အချိန်တွေပတ်သက်လို့တနင်္ဂနွေတိုင်းဒေသကြီးဒုတိယရေမှူးကြီးစေဝင်းကအခုလိုပြောပါတယ
်။ပို့လိုက်ပြီဗျာပို့လိုက်ပြီညာ9နာရီမနေ့ညာ9နာရီခွဲမှာစီစားနှံ့နေတော့ရက်ခိုင်ကိုမူရင်းဒေသပြပို့တော့စစ်တေဘောနဲ့ဆက်သွားပါပြီခင်ဗျာ။စစ်တေဘောစစ်တေဘော
သူတို့ဟာရခိုင်ပြည်နယ်စစ်တွေမျိုးတဲကြောင်ဓာပိုင်စားတဲ့ကြီးရွာအနီးအနားမှာနေထိုင်သူတွေဖြစ်ကြပါတယ်။စစ်ဆေးချိန်မှာတော့သူတို့ဟာရခိုင်ပြည်နယ်မှာနေထိုင်တဲ့အထောက်အထားတွေမပြတ်နိုင်ပဲစာရွက်စာတမ်းတွေဟာစခန်းတွေမှာကျန်ခဲ့တယ်လို့ပြောပါတယ်။သူတို့ကတော့မူလနေထိုင်ရာနေရာတွေကိုပြန်လည်ပို့ဆောင်ပြီးလမ်းခီးတစ်လျှောက်အစားအစာတွေစီစဉ်ပေးလိုက်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနပြည်တော်စုတူဝန်ကြီးဦးစိုးအောင်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီပူးပေါင်းဆောင်ရွက်တယ်လေ။သူကလည်းဒီခံကြီးနေဘက်ကိုပြန်ပို့ခဲ့ခါကြလို့ရှိရင်လမ်းမှာစားဖို့တောက်ဖို့လိုအဲ့ဒါတွေအတွက်ကိုကျွန်တော်တို့ဘက်ကနေပြီးတော့မှကြက်ခံပြီးလိုက်တာပေါ့ဆောင်ရွက်ပြီးလားသူတို့ဒီနေရာတွေပဲပြန်သွားမှာပေါ့သူတို့လာခဲ့တဲ့ပြီးခဲ့တဲ့ကျွန်တော်တို့အဖွဲ့တွေဆိုပဲလေပြီးခဲ့တဲ့အဖွဲ့တွေတို့က16ရက်တော့အစီအစဉ်တိုင်းပဲသွားမှာပဲနော်
ဒီလ16ရက်မှာရန်ကုန်တိုင်းဒေသကြီးကြောက်တန်းမြို့နယ်တန်တဲကျွော်မှာလှေကြီးပြေးဒုက္ခသည်106ဦးကိုတွေ့ရှိခဲ့ပြီးသူတို့ကိုလည်းနေရက်ကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။သူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုထွက်ခွာဖို့အခကြေးငွေပေးပြီးသွားနေရတာပါ။ဇက်တိုက်ဆိုသူတို့လှေကြီးပြေးဒုက္ခသည်တွေ့ရှိရတဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနဒုဝန်ကြီးဦးစိုးအောင်က
သူတို့တွေအခုပြီးခဲ့တဲ့တစ်ခေါက်နဲ့ဒီလိုပဲသွားကြတယ်။ဒါသူတို့ဒီအနေနဲ့က တခြားနိုင်ငံမှာသွားရောက်ပြီးတော့မှတတိယနိုင်ငံမှာသွားပြီးတော့မှအလုပ်ကိုင်းရရှိဖို့လို့ပါလို့အဲသွားတဲ့သဘောမျိုးပေါ့အဲ့လိုမျိုးပုံစံမျိုးနဲ့သူတို့ကိုယ်တိုင်လည်းအဲ့လိုပြောတယ်လေမလေးရှားပြတ်သွားမယ်လို့စသဖြင့်ပေါ့ဟုတ်တယ်မလားအဲ့တော့အဲ့ဒီတကူအလုပ်ကိုင်းဖွင့်လန်းနေရရှိနိုင်မှုသွားတာဖြစ်မှာပေါ့ဟုတ်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကရခိုင်ပြည်နယ်အလဲပိုင်းကရိန်ဂျာတွေဟာဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးထွက်ခွာဖို့ကြိုးပမ်းတာများပြားလာတယ်လို့နိုဝင်ဘာ26ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေကြောင့်အင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိန်းနဲ့ချီရိန်ဂျာတွေကပထမအတုပ်ဖြစ်ပြန်လည်လက်ခံမှုဒီလာထဲမှာစီစဉ်ထားပေမဲ့အစီအစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲစွန့်ခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်းထွက်ပေါ်နေတာပါ။ဒုက္ခတွေနေရပြန်ဖို့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်းကထောက်ပြနေကြတာပါမြန်မာအစိုးရကတော့ရိညာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့ဒုက္ခတွေနေရပြန်ဖို့မယ့်အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင်သင့်ပြင်ဆင်ထားကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တဲ့ရင်ပြပို့ထားတာပါအခုတစ်ဆက်ထဲမှာပဲရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုဖြစ်ခဲ့တဲ့ဒေသတချို့ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်တိမ်းနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးခြင်းပါတယ်ဒီကနေ့မှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံတကာနောက်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတိမ်းရှောင်သူတွေကိုပြန်လည်လက်ခံမဲ့တောင်ပြူလက်ဝဲလက်ခံရေးစခန်းကိုတွားရောက်ခဲ့တယ်လို့နှစ်နိုင်ငံနယ်စပ်မြန်မာတိမ်းရှောင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမေးမြန်းခဲ့ပါတယ်ဒါပြင်မွတ်စလင်တွေရဲ့တိုလာတူလူရခိုင်ဒေသခံတွေရဲ့မင်းကြီးကြီးရွာတွေကိုရွှေ့ပြောင်းဖို့လုပ်နေတာတွေကိုလည်းတွေ့ခဲ့ရပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့မောင်းတော်ဒေသတွေကကိုယ်တိုင်မြင်တွေ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမတ်တိမ်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာကိုကျော်ကျော်သိန်းကအခုလိုစပြီးပြောပါတယ်
။ကျွန်တော်ဝင်လာတဲ့ဒီကိုဒီလူမှုကြည့်ကြရေးလာဝကကနေပြီးတော့ဟလာကိုကြီးချက်လက်တွေတိုက်ပြီးတော့စစ်ဆေးနေရထားတဲ့ချက်လက်တွေနဲ့သူတို့ပြောတဲ့ချက်လက်တွေနဲ့တခါ NVC card လို့ပို့လုပ်ငန်းစဉ်ပေါ်ရတဲ့အစီအစဉ်ကိုသူတို့လုပ်မယ်အဲနောက်ဆုံးအဆင့်ကတော့သူတို့ EID လို့ခေါ်တဲ့ electronic ID ပေါ့နော်ကျွန်တော်တို့နောက်ပိုင်းမှာတနင်္ဂနွေကိုဒီ smart car လို့ခေါ်တဲ့ electronic နဲ့လုပ်တဲ့ကပ်ပြားအဲ့ဒီကပ်ပြားလို့ကိုအဆင့်အဲ့ဒီအဆင့်တွေသူတို့ကို electronic နီးနဲ့ချက်လက်တွေကိုတန်းတင်တဲ့အဆင့်အဲ့ဒါဒီအဆင့်ဆင့်လုပ်ပါမယ်ပြီးတဲ့အခါကျရင်ဒီလူကေပြန်ပေါ့လူမှုနိုင်ငံကြေးနဲ့ပြန်လည်နေရာဇာတ်ရိုက်ဝန်ကြီးဌာနကဒီတက်မှတ်ပစ္စည်းလေးမျိုးဖြစ်တဲ့ယောက်ျားမိန်းမလုံကြီး T-shirt စောင်းကပ်ပြားကေးအဲ့ဒါတွေပြီးပါမယ်ပြီးတဲ့ခါကျတော့သူတို့ကိုနားနေဆောင်ဒီမှာသူတို့ကိုနေရာချထားပါမယ်နားနေဆောင်ဒီမှာအနည်းဆုံးတညအများဆုံးနှစ်ညထားဖို့သူခံမှတ်ပါတယ်နားနေဆောင်ဒီကအခန်း၅ခန်းရှိတစ်ဆောင်ကိုအခန်း၅ခန်းရှိပြီးတော့တစ်ခန်းမှာလူ60ဆက်ပါတယ်အဲ့တော့သူကလူ480လောက်ဆက်တယ်လို့သူတို့ခံမှတ်ပါတယ်အဲ့ဒီကနေပြီးတော့သူတို့ကအများဆုံးနှစ်ညပြီးတဲ့နောက်မှာတရက်ကိုလူ1500နှုန်းနဲ့ဖြတ်ဖူးခေါင်ဂျာစကန်ကိုပို့ဖို့သူတို့စီစဉ်ထားတာဖြစ်ပါတယ်အဲ့ဒီစီစဉ်ထားတာတွေစီစဉ်ထားတာတွေအဲ့ဒါအကုန်လုံးကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဆိုတော့လက်ရှိအဲ့ဒီလူတွေကစာဖုံးကောင်စခန်းရောက်ပြီးတဲ့အခါကျရင်စာဖုံးကောင်စခန်းမှာအဲတလတန်ကြီးနှစ်လတန်ကြီးနေပြီးတဲ့နောက်ဟလာသူတို့နေတဲ့အိမ်တွေကို cash for work လို့လူချင်းအပြင်ဝင်ရစီတဲ့နီးလန်းတဲ့အိမ်တွေကိုဆောက်အဲ့ဒီလူဆောက်ဖို့အတွက်ကြာထားတဲ့ရှင်ဟွာပေါ့နော်နေရာပေါ့အဲ့ဒါတော့မောင်းတော်မှာ30နေရာရှိပါတယ်တဲ့အဲ့ဒါကမောင်းတော်နောက်ပိုင်းမှာ23နေရာတောင်ပိုင်းမှာ10နေရာဦးတီတော်မှာ17နေရာစုစုပေါင်း40ရွာကြာထားတယ်လို့ပြောပါတယ်အဲ့ဒါကတောင်ပြူလက်ဝဲပုံနဲ့ကနေဝင်လာမဲ့ဒုက္ခတွေတဲ့စီစဉ်ထားတဲ့အစီအစဉ်မှာဂျီလန်းကနေဝင်လာမဲ့လူတွေတက်ကတော့ငခုရကျန်တဲ့လက်ခံစကန်ရှိပါတယ်အဲ့ဒီကိုတော့ကျွန်တော်တို့မရောက်ပါဘူးခင်ဗ
ျနှစ်နိုင်ငံနေဆက်မြင်းမှာနေနေကြတဲ့ဒုက္ခသည်တွေနဲ့လည်းစကားပြောခွင့်ရခဲ့တယ်အဲ့ဒီနေရာလည်းရောက်ခဲ့တယ်ဆိုတော့ဟိုဘက်မှာနေနေကြတဲ့ဒုက္ခသည်တွေအခြေအနေလည်းပြောပြပေးပါဦးရှင
်ဟုတ်ကဲ့ပါကျွန်တော်တို့ကတော့ဒီလိုမြန်မာနိုင်ငံဆန်စီယိုရဲ့ဒီလိုမြန်မာနိုင်ငံတကြံသူတို့ကဆန်စီယိုရဲ့ဟိုဘက်ခြံကနေပြီးတော့ကျွန်တော်တို့တရင်းသမားတွေရောက်သွားတဲ့အချိန်မှာအဲ့ဒီကိုသူ့ဝေးပြီးတော့တောက်လာကြပါတယ်အများဖြင့်တော့ဟလာကလေးတွေအသက်ရွယ်တဲ့ငယ်ရွယ်တဲ့လူငယ်တွေလူလက်ပိုင်းတွေလူကြီးတော်မှာတော်တော်လေးနေပါတယ်အမျိုးသားတွေကြီးပဲကျွန်တော်တို့တွေ့ခဲ့ရပါတယ်ဆိုတော့အဲ့ဒီကျွန်တော်တို့ရောက်သွားပြီးတော့ကျွန်တော်တို့ဓာတ်ပုံရိုက်ဗီဒီယိုဓာတ်ပုံလေးလို့လုပ်နေတဲ့အချိန်မှာသူတို့စကိုင်းရဲ့ခေါင်းဆောင်လို့ပြောလို့ရတဲ့ပရင်းမီဒီယာတွေကအများဆုံးပါနေတဲ့ဒီဒီလ်မိုဟာမက်ဆိုတဲ့ပုဂ္ဂိုလ်သူရောက်လာပါတယ်အဲ့ဒီပုဂ္ဂိုလ်ကကျွန်တော်တို့မေးမြန်းတာတွေကိုတိုင်ခံပြီးတော့ဖြေကြားပေးပါတယ်ဆိုတော့ချုပ်ရရင်တော့အဲ့ဒီမေးမြန်းကြတဲ့အပြန်အလှန်မေးမြန်းကြတဲ့အထက်မှာနောက်ဆုံးချက်ချုပ်ရရင်တော့သူတို့အနေနဲ့ကဒီဘက်ကိုပြန်လာဖို့တဲ့သူတို့အခုချိန်ထိစိတ်ကြုံကြည်မှုရှိသေးဘူးအဓိကစိတ်ကြုံကြည်မှုမရှိတဲ့အချက်၃ချက်သူတို့ရဲ့စိုးရိမ်ချက်အချက်၃ချက်ပြောပါမယ်အဲ့ဒါကတော့သူတို့အတွက်လုံလုံလေးအာမခံတဲ့ပြရမယ်ဒုတိယတစ်ချက်ကသူတို့ဒီ MVC cut process ကိုလုပ်ငန်းရှင်ကသူတို့လုံးဝလက်မခံပါဘူးသူတို့ရဲ့အပြောကသူတို့ကဒီဘက်နိုင်ငံထဲမှာမွေးတယ်ဒီဘက်နိုင်ငံထဲမှာကြီးတယ်သူတို့မှာ၃ကောက်ချိုးကတ်လို့မျိုးနိုင်ငံတော်ပြည်နဲ့ပြည်ပြတားရရှိတယ်။အဲ့ဒါကြောင့်သူတို့ကနိုင်ငံသားဖြစ်ပြီးသားဖြစ်တဲ့အတွက်နိုင်ငံသားပြန်လျှောက်ထားတဲ့လုပ်ငန်းရှင်တွေသူတို့လုံးဝမလုပ်နိုင်ဘူး၊လုံးဝလက်မခံနိုင်ဘူးလို့သူတို့ပြောပါတယ်။နောက်တစ်ချက်ကသူတို့ရဲ့အခွင့်အရေးတွေကိုအပြည့်အဝအတိအမှတ်ပြုရမယ်ဆိုတဲ့ချက်ကိုပြောပါတယ်။အဲ့ဒီ၃ချက်ကလက်ရှိအခြေအနေမှာအာမခံနေမရှိတဲ့အတွက်သူတို့အနေနဲ့ပြန်လာဖို့လုံးဝမစဉ်းစားဘူးလို့ပြောပါတယ်။ဒါပေမဲ့သူတို့ပြန်လာချင်တာမဟုတ်ပါဘူး။ပ ပြန်လာတယ်လို့ပြောပါတယ်ဟလာသူတို့အခုနေရတဲ့နေရာမှာဘောအာမဂန်ကြလည်းမရှိဘူးလုံခြုံမှုလည်းမရှိဘူးရှားရီတောင်ရီနေရီထိုင်ရီကျမ်းမာရီစသဖြင့်ဆက်ဆက်ရမှာလေခက်ခဲရှိတယ်အဲ့ဒီအတွေ့သူတို့အနေနဲ့သူတို့ရဲ့မူရင်းနေရာတွေကိုပြန်လာခြင်းနဲ့ဒါပေမဲ့လည်းဒီကုနာပြောခဲ့တဲ့အချက်၃ချက်ရှိပြီဆိုတဲ့အာမဂန်ကျသူတို့မတွေ့ရသေးကြအောင်သူတို့ပြန်လာခြင်းလေးဘူးလို့အဲ့လိုပြောပါတယ်ခင်ဗျာ
မင်းကြီးကြေးရွာစစ်လည်းကိုကျော်သိန်းတို့ခီးစင်မှာရောက်တယ်လို့ပြောပါတယ်အဲ့ဒီကြေးရွာအကြောင်းလည်းပြောပါအောင်ရှင်
ဟုတ်ကဲ့မင်းကြီးကျွာတိကတော့လည်းစိတ်ဝင်စားဖို့ကောင်းပါတယ်သူကအရင်တော့ကမင်းကြီးကျွာရှိပါတယ်အခုလက်ရှိမင်းကြီးကျွာတိကနေပြီးတော့သုံးမိုင်ပတ်ဝန်းကျင်လောက်ဝေးတဲ့နေရာမှာမင်းကြီးကျွာဟောင်းရှိပါတယ်အဲ့ဒီကျွာကမြေပေးမှာရှိတော့မြေကြီးတိုက်စားပြီးတော့ကဘာကြီးပြူတဲ့တွေအဲ့ဒီကရော်ဒါတွေကိုရော်300ကျော်ပေါ့လေအဲ့ဒီရော်ဒါ300ကျော်ကိုဒီဘက်ကျွာတည်ပြီးတော့ဟိုကြောင်းရှိတာလို့အဲ့လိုမျိုးကျွန်တော်ပြောပါတယ်ဒီစကန်ရဲ့ကျွာဥချုပ်ရည်မှုပေါ့နော်ကျွာဥချုပ်မှုကအဲ့လိုပြောပါတယ်ဒီမင်းကြီးကျွာဟောင်းတော့ကဒီကျွန်တော်တို့မူစလင်ဘက်ခြမ်းနဲ့ရခိုင်ဘက်ခြမ်းဆိုပြီးရှိပါတယ်မူစလင်ဘက်ခြမ်းအမိကတူလာတူတီလို့ခေါ်ပါတယ်ရခိုင်အမိနဲ့တော့မင်းကြီးပေါ့လေအဲ့လိုပေးထားတာပါဒီတူလာတူတီဆိုတဲ့အမိကနိုင်ငံတော်တရင်းမိကြတွေမှာအင်းတည်ပြီးအတော်လေးထင်ထင်ရှားရှားပါဘူးတဲ့ရွာနာမည်တစ်ခုဖြစ်ပါတယ်ဟုတ်လို့ဆိုအဲ့ဒီကျွာကိုဒီကမ္ဘာကဝင်ချင်းတဲ့ထဲမှာအဲ့ဒီရွာလဲပါတယ်အဲ့ဒီရွာမှာတည်ဆုံးတာတွေရှိတယ်နောက်ဆုံးအဲ့ဒီရွာကမူစလင်ဘက်အကုန်လုံးဒီနေ့ဆိုကိုထပ်ပြီးသွားတယ်ဆိုတော့အခြေအနေအကြီးတစ်ခုဖြစ်ထားဘူးတာကြောင့်တနည်းအားဖြင့်ပြောရအောင်အဲ့ဒီကြောင်မှာအစုအသွန်နဲ့တက်တဲ့အကြောင်းရှိရဲဆိုပြီးတော့အဲ့လိုမျိုးပြောဆိုကြတာရှိပါတယ်ကျွန်တော်တို့နေတော့ဒါကိုကြီးကြအတိအကျနေတာမရှိပါဘူးအရင်တော့အဲ့ဒီရွာဟောင်းကိုနိုင်ငံတကာသတင်းမီဒီယာတွေမကြခဏသွားကြပါတယ်အကြီးအကျယ်လေနိုင်ငံတကာသတင်းမီဒီယာတွေကပါဝါပါတယ
်အခုမင်းကြီးကြေးရွာဒစ်ပြောင်းတာကတိတ်မကြသေးဘူးပေါ့နော်
မကြသေးတဲ့ပြင်ကျွန်တော်ကအခုတွေ့ရတာကတချို့ဟာတွေကစောက်ဆဲပါခင်ဗျာကျွန်တော်ချွေးမှုကတော့တချို့နေနေပြီလို့ပြောတယ်တချို့ကတော့ပြောင်းမလာသေးဘူးတောင်းဖို့လုံနေတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်လူအများကြီးမတွေ့ခဲ့ရပါဘူးမင်းကြီးကမင်းကြီးကျွေးရတဲ့မှာအတော်ဦးတွေကတော့ပြောရမယ်ဆိုတော့အတော်လေးခံခံကန့်ကန့်နဲ့အတော်လေးကောင်းကောင်းမွန်မွန်စောက်ထားတဲ့ပုံမျိုးရှိပါတယ်တိုးတော့ဟိုလုံးလုံးကြီးအပြည့်အဝလေပတ်နေတဲ့ကျွေးရတခုအနေထားမျိုးတော့မတွေ့ခဲ့ရပါဘူ
းမတိတ်ညီထိုင်ဆက်သွယ်မေးမြန်းထားတာပါအခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်သောရရှင်များရှင်မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတီနေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရပ်ဖက်လူခွေးဆိုင်ရာအစင်ကန်စာကဖော်ပြပါတယ်မြန်မာနိုင်ငံမှာအရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်သလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လိုက်စီစဉ်ကကြိုဆိုပါရစေ။
စနေနေ့တဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အချိန်မီဆက်သွယ်ကြပါအောင်လို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သမ္မတ Donald Trump နဲ့တရုတ်သမ္မတဆီချင်းပိန်တို့ဟာ Argentina နိုင်ငံ Buenos Aires မြို့မှာဒီသတင်းပတ်ထဲကျင်းပမဲ့ G20 ဆက်မှုထိပ်သီးညီလာခံကိုတက်ရောက်တဲ့အခါကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်လို့ညီလာခံပြင်ပမှာတရားတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။American အမျိုးသားစီးပွားရေးကောင်စီအကြီးအကဲကတော့ American တရုတ်ကြားကုန်သွယ်ရေးနဲ့ပတ်သက်လို့အပြန်အလှန်တိုက်ခိုက်နေကြတဲ့ပြဿနာကိုခေါင်းဆောင်နှစ်ဦးဆွေးနွေးပွဲကနေပြေလည်အောင်ညှိနှိုင်းဖို့အလားအလာကောင်းတယ်လို့ဆိုပါရယ် VOA အင်ဖြူတော်သတင်းတောက် Pasti Wida Kuswara ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။ Argentina နိုင်ငံ Buenos Aires မြို့မှာဒီသတင်းပတ်ကုန်ကြရင်ကျင်းပမယ် G20 ဆက်မှုထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာထိပ်တန်းဆက်မှုနိုင်ငံ20ကခေါင်းဆောင်တွေပြင်ဆင်နေကြပါပြီ။ကုန်သွယ်ကုန်နဲ့ပတ်သက်လို့အပြန်အလှန်ထိုးနှက်တိုက်ခိုက်နေကြစေဖြစ်တဲ့ American နဲ့တရုတ်ခေါင်းဆောင်နှစ်ယောက်ကတော့ဒီထိပ်သီးညီလာခံမှာအထူးအာရုံစိုက်ခံရပွဲရှိပါတယ်။သမ္မတ Trump နဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာ G20 ဆက်မှုထိပ်သီးညီလာခံတက်ရောက်ရင်းညီလာခံပြင်ပမှာတရားတွေ့ဆုံကြဖို့ရှိပါတယ်။သမ္မတ Trump အနေနဲ့တရုတ်နဲ့ဆွေးနွေးညှိနှိုင်းဖို့တကားဖွင့်ထားပေမဲ့လို့သတိထားစရာအချက်တချို့ရှိနေတယ်လို့အင်ဂျီရောစီးပွားရေးအကြံပေးပုဂ္ဂိုလ် Larry Kudlow ကပြောပါတယ်
။ Issues of intellectual property theft must be solved.Forced technology transfers must be solved.
ညာနာပစ္စည်းပိုင်ဆိုင်မှုခိုးယူတာတွေ၊နှိပညာတွေကိုမတရားလွှဲပြောင်းယူနေတာတွေ၊တိသာထင်ရှားတဲ့အခွန်တွေ၊အခွန်မဲ့ဟန်ဒါတွေနဲ့ ပိုင်ဆိုင်မှုပြဿနာတွေစတာတွေကိုပြေလည်အောင်မဖြစ်မနေဖြေရှင်းရမှာဖြစ်ပါတယ်
တကယ်လို့ညှိနှိုင်းလို့မရခဲ့ဘူးဆိုရင်တော့တရုတ်သွင်းကုန်လေးအပေါ်ဒေါ်လာဘီလီယံ200အခွန်စည်းကြမဲ့အပြင်နောက်ထပ်ဒေါ်လာဘီလီယံ269တန်ဖိုးရှိတဲ့တရုတ်သွင်းကုန်လေးအပေါ်မှာလည်းအခွန်တိုးပြီးစည်းကြဖို့အင်ဂျီရိုအနေနဲ့စဉ်းစားမှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမကြီးဟောင်းဝင်းစတန်လော့ဒ်ရဲ့အမြင်ကတော့
President Trump is correct to try to correct the economic inequities although I think the tariffs
စီးပွားရေးမှာမမျှမတတဲ့ဖက်ဆောင်နှင်းဖြစ်နေတာကိုတက်မှန်အောင်ပြင်ဖို့သမ္မတ Trump ကြိုးစားနေတာမှန်တယ်လို့ပြောလို့ရပေမဲ့အခွန်နဲ့စီးကြတာကတော့မှားယွင်းတဲ့နီလန်းလို့ကျွန်တော်ယူဆပါတယ်နည်းပညာတွေကိုမတရားလွှဲပြောင်းယူနေတာတွေညာနာပစ္စည်းပိုင်ဆိုင်မှုခိုးယူတာတွေနဲ့တရုတ်ကုမ္ပဏီတွေကိုအားဖြည့်ပံ့ပိုးနေတာတွေစတဲ့အချက်လက်တွေကိုရေးယူဖို့နဲ့ပတ်သက်ပြီးတော့သူမကြခင်ကလေးထားပြောဆိုခဲ့တာမျိုးဆိုရင်တော့ပိုကောင်းတာပေါ့ဗျာ
ချိန်နဲ့မှာပဲတရုတ်စီးပွားရေးရာကုသံရောင်းဝယ်ရေးဒုဝန်ကြီးဝင်းရှူဝင်းကလည်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကနေကမ္ဘာစီးပွားရေးကိုတစစီပြိုကွဲသွားနိုင်တယ်လို့သတိပေးလိုက်ပါတယ
်ဆိုတဲ့ချက်အား全球贸易和投资都遇到
Under the circumstances,
ဘာကုံသွေးနဲ့ရင်းနှီးမြှုပ်နှံမှုအကြီးအကျယ်ခက်ခဲတွေ့နေချိန်မှာ G20 ထိပ်သီးတွေအနေနဲ့ကုံသွေးနဲ့ရင်းနှီးမြှုပ်နှံမှုကိုအကာအကွယ်ပေးတဲ့ဝါဒနဲ့ပတ်သက်ပြီးဆွေးနွေးကြဖို့လည်းတာဝန်ရှိပါတယ်။တနင်္ဂနွေနေ့ထင်ရဆိုင်တဲ့ဝါဒနဲ့ကုံသွေးမှာကိုကျိုးစည်းဝါကာကွယ်တဲ့ဝါဒကိုလည်းလက်မခံဘူးဆန့်ကျင်တယ်ဆိုတဲ့လက္ခဏာကိုပြပြသားသားပြသဖို့လည်းလိုပါတယ်
။ကုံသွေးရေးတင်းမာမှုတွေဖြေလျှော့နိုင်ရင်တော့ကမ္ဘာတစ်ဝန်းဗန္ဒာရေးဈေးကွက်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတာတွေကိုလည်းရော့ပါစေမှာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူတွေကတော့နှစ်ဖက်စလုံးအနေနဲ့ကုံသွေးရေးမှာသဘောထားကွဲလွဲချက်တွေကိုညှိနှိုင်းဖို့လိုလိုလားလားရှိရလားဆိုတဲ့လက္ခဏာကိုစောင့်ကြည့်နေကြပါတယ်။အမေရိကန်နဲ့တရုတ်ကြားသဘောထားတင်းမာမှုတွေကြောင့်နိုဝင်ဘာလလယ်မှာကျင်းပခဲ့တဲ့အေပက်ခေါ်အာရှနဲ့ပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး။အခု G20 ဆက်မှုထိပ်သီးညီလာခံမှာလည်းညှိနှိုင်းလို့ပြည်လဲမှုရမလား။ဒါမှမဟုတ်နောက်ထပ်ဖြစ်ထွန်းမှုတစ်စုံတစ်ရာမရဘဲကုံသွယ်ရေးစစ်ပွဲဆက်လက်ဆင်နွှဲကြမလားဆိုတာကိုတကမ္ဘာလုံးကစောင့်ကြည့်နေကြကြောင်းပါရှင်
။ဒေါက်ခင်ဆွေးဝင်းပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချက်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်။ရုရှားနိုင်ငံမှာဖြစ်သွင်းထားတဲ့ Crimea ကျွန်းဆက်မှာလေကြောင်းရံကာကွယ်ရေးစနစ်အတွက်နောက်ထပ်မစ်ဆိုင်းတွေထပ်မံပို့ဆောင်သွားမှာဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ပင်လယ်နက်ဒေသမှာယူကရိန်းသင်္ဘော30နဲ့သင်္ဘောသားတွေကိုဒီနေ့ကနေ့ကရုရှားတပ်ဖွဲ့တွေထိန်းသိမ်းလိုက်ပြီးတဲ့နောက်အခြေတင်ပြဿနာပေါ်နေမှာပဲရုရှားရဲ့ကြေညာချက်ထွက်ပေါ်လာတာပါ။ရုရှားရဲ့ထူးဆန်းစစ်ဆေးမှုရောဘတ်မူလာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဖယ်ရှားနိုင်အောင်တားမြစ်မဲ့ဥပဒေမူကြမ်းကိုကန့်ကွက်ကောင်းကန့်ကွက်မဲ့အကြောင်းထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကပြောလိုက်ပါတယ်။ဒါပေမဲ့လည်းတာဝန်ကအနားယူရောမဲ့ Republican ထက်လွတ်တော်မှ Jeff Flake ကတော့လွတ်တော်ဥက္ကဋ္ဌကခွင့်မပြုရင်သမ္မတကဆိုပြထားတဲ့တရားသူကြီးကိုလည်းတားမြစ်သွားမယ့်အကြောင်းချင်းချောက်ထားပါတယ်။အမေရိကန်ပြည်အောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mrs. P ရဲ့ထက်လွတ်တော်မှတ်နေရာအတွက်တကြောပြန်ရှင်းပြရမှာ Republican Party ကိုလည်း Cindy Herbert Smith ကအနိုင်ရသွားပါတယ်။မဲအလုံးရဲ့54ရာခိုင်နှုန်းနဲ့ Democrat ကိုလည်းဖြစ်တဲ့ Mike SP ကိုအင်္ဂါနေ့တုန်းကပဲအနိုင်ရရှိသွားတာဖြစ်ပါတယ်။နီကာရောဂါနိုင်ငံမှာဆန္ဒပြသူတွေကိုထိခိုက်သေးချေတဲ့အထိနှိမ်နှင်းမှုတွေနဲ့ဆက်နွယ်တယ်ဆိုပြီးသမ္မတကရော်လည်းဖြစ်ဒုတိယသမ္မတလည်းဖြစ်တဲ့ Rosario Murillo အပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်ဆန္ဒပြသူတွေကိုသူထွက်တမ်းရုံနှိမ်နှင်းမှုတွေအပြစ်မဲ့နီကာရောဂါပြည်သူရာနဲ့ချီထိချေပြီးတိုက်ပြည်စည်းဝေးကိုဖျက်ဆီးခဲ့တဲ့အချင်းပြေချက်ဆောင်မှုတွေအတွက်သမ္မတဒန်နီယယ်အော်တေဂါအစိုးရမှာတာဝန်ရှိတယ်လို့အမေရိကန်ပြည်တော်စုကယုံကြည်ထားတဲ့အကြောင်းလဲဗန်ဒိုင်းဝန်ကြီးစတီဗ်မနူချင်ကမနေ့ကတံခတ်မှုတွေကိုကြေညာရမှာပြောဆိုခဲ့တာပါနီကာရောဂါသမ္မတရဲ့အမျိုးသားလွန်ကြိုးရေးအကြံပေးနက်စတာမွန်ကာရာကိုလည်းအမေရိကန်ကပိတ်ဆို့တံခတ်မှုခံတဲ့ဆေးမှာထည့်သွင်းထားပါတယ်
တင်းကျင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိငီထိုက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဝေးအင်တာနက်ဆက်မြက်နာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်စင်အောင်ပါ
Thank you. This program has come to you from the Voice of America, Washington. Thank you.